နိုင်ငံပိုင် MOG အတွက်ဒီဇင်ဘာ15ရက်နေ့ကစပြီးတော့အမေရိကန်ဘဏ္ဍာရေးလုပ်ငန်းတွေကဝန်ဆောင်မှုတွေမပေးကြဖို့တားမြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာလူထုပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ရမှာအုံပြုဖို့လက်နက်တွေမဝေနိုင်အောင်စစ်ကောင်စီရဲ့ဝင်ငွေကိုဟန်တားဖို့ရည်ရွယ်ကြောင်းလည်းဖော်ပြထားပါတယ်။အလားတူ Britain, Canada တို့ကလည်း MOG ပေါ်ဒဏ်ခတ်မှုတွေကိုချမှတ်လိုက်တဲ့အကြောင်းဒီကနေ့ပဲကြေညာခဲ့ကြပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေကြောင့်စစ်ကောင်စီထိတ်တန့်ခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုအမေရိကန်နဲ့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူထားပါတယ်။ဒါပေမဲ့လည်း MOG အပါအဝင်စစ်တပ်ရဲ့ဝင်ငွေရပောက်ရလန်းတွေကိုထိရောက်အောင်ဟန့်တားဖို့ကုလသမဂ္ဂတာဝန်ရှိသူတချို့နဲ့လူအခွင့်အရေးလှုပ်ရှားသူတွေကပါတိုက်တွန်းနေကြတာပါ။အခုဆက်လက်ပြီးတော့ကျမတို့သတင်းချင်းချုပ်ကိုဆက်ပြီးတော့ကြီးညာပေးပါမယ်။အစ္စရေးနိုင်ငံတောင်ပိုင်းမှာအောက်တိုဘာ9ရက်နေ့ကတိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့ Hamas တပ်မူးတွေကတအုပ်ကိုတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောလိုက်ပါတယ်။တချိန်တည်းမှာပဲအစ္စရေးဝန်ကြီးချုပ်ကဂါဇာဒေသ Hamas တွေကိုနှိမ်နင်းနေတဲ့ထိုးစစ်တွေကိုရက်ဆိုင်မှုတောင်းဆိုတာတွေကိုလည်းပယ်ချလိုက်ပါတယ်။အပြည့်ရဖို့အစ္စရေးကိုတောင်းဆိုတာဟာ Hamas တွေစီမှာအစ္စရေးကိုအညံ့ခံခိုင်းသလိုဖြစ်နေတယ်လို့လည်းသူကပြောပါတယ်။ဂါဇာကအရက်သားတွေဘေးကင်းဒီအတွက်နိုင်ငံတကာကတောင်းဆိုနေချိန်မှာပဲအစ္စရေးတပ်တွေကတင့်ကားတွေဟာဂါဇာမြောက်ပိုင်းကိုတင်းနှာနေရဆလို့ချင်းနှင်းဝင်ရောက်တိုက်ခိုက်နေပါတယ်။